အာဆီယံရှေ့တော်အရှာနိုင်ငံများအသင်းကြီးရဲ့နိုင်ငံကြီးဝန်ကြီးများနှစ်ပတ်လည်စီဝေးကိုမလေးရှားနိုင်ငံကွာလာလံပူမြို့မှာမနေ့ကစဖွင့်လိုက်ရမှာတောင်တရုတ်ပင်လယ်ပြဿနာကထိတ်ဆုံးမှကြီးစိုးထားပါတယ်။အဖွဲ့မေကွန်ပြောရမှာမလေးရှားနိုင်ငံကြီးဝန်ကြီးအာနီဖတ်အာမန်ကတောင်တရုတ်ပင်လယ်တွင်ရေပိုင်နှင့်အငင်းပွားမှုပြဿနာအတွက်ငြိမ်းချမ်းစွာအဖြေရှာနိုင်ရေးမှာအာဆီယံအနေနဲ့အရေးပါတဲ့အခန်းကဏ္ဍကရှိနေတယ်လို့ထုတ်ပြောလိုက်ပါတယ်။အခုလိုတရုတ်နဲ့အငင်းပွားမှုကိုကင်တွယ်နေရချိန်မှာအာဆီယံနိုင်ငံကြီးဝန်ကြီးတွေအနေနဲ့အာဆီယံတိုင်ဝမ်ထူထောင်ရေးကိစ္စကိုဒီအစည်းအဝေးမှာတည်ထောင်ထည့်သွင်းဆွေးနွေးဖို့ကိုလည်းမျှော်လင့်ထားကြပါတယ်။ဒီအကြောင်းတွေဆွေးနွေးပြီးရင်တော့နိုင်ငံကြီးဝန်ကြီးတွေအနေနဲ့အပန်းဖြေစခန်းတစ်ခုကိုသွားပြီးဒေတာရင်းနဲ့နိုင်ငံတကာပြဿနာတွေပေါ်သူတို့ရဲ့ဘုံစိုးရင်ချက်တွေကိုလည်းအမြင်ဖလှယ်ကြဖို့ရှိပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေအနေနဲ့အမေရိကန်နဲ့တရုတ်ပါဝင်အာရှအခြားဒေတာတွင်ကနိုင်ငံကြီးဝန်ကြီးတွေနဲ့လည်းဒီသတင်းပတ်အတွင်းဆွေးနွေးဖို့ရှိနေပါတယ်။အာဆီယံဖွဲ့မှာမြန်မာပါဝင်ထိုင်း၊လာအို၊ကမ္ဘောဒီးယား၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ဗီယက်နမ်နဲ့ဘရူနိုင်းနိုင်ငံတွေပါဝင်ပါတယ်ခင်ဗျာ။